မြန်မာနိုင်ငံမှာရောက်ရှိနေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုရှမာစဝရတ်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဆန်းစုကြည်နဲ့ဒီကနေ့မနက်ပိုင်းမှာတွေ့ဆုံပြီးနိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ဖုံပြိုးတိုးတက်ရေးနဲ့ရခိုင်ပြည်နယ်အတွင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပ်ပြန်လည်လက်ခံရေးဆောင်ရွက်ရာမှာအိန္ဒိယအနေနဲ့ပါဝင်ကူညီဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံရဲ့ဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့တွေ့ဆုံမှုအပြီးမှာကျင်းပတဲ့နှစ်နိုင်ငံနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဘက်ကိုလည်းဝန်ကြီးစွာရချ်နဲ့ဒေါန်ဆန်းစုကြည်တို့တက်ရောက်ခဲ့ကြပါတယ်။နှစ်နိုင်ငံကြားသတ်မှတ်ထားတဲ့တမူးမိုးရင်းနဲ့မြန်မာဘက်ကရီခေါ်တာအိန္ဒိယဘက်ကဇိုခေါ်တာစတဲ့နေဆက်ဝင်ပေါက်တွေကနေနှစ်ဖက်နိုင်ငံသားတွေဖြတ်တန်းသွားလာပြီးသတ်မှတ်ဗီဇာတစ်နှစ်သက်တမ်းအထိတရားဝင်နေထိုင်ခွင့်ပြုတဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြသလိုပကံဒေသမှာငရင်တန်ကြောင့်ပြိုကျပျက်စီးခဲ့တဲ့ဇေဒီပထိုးတွေထိမ့်သိမ့်ကာကွယ်စောင့်ရှောက်သွားဖို့နားလည်မှုစာချုပ်လာကိုလည်းနှစ်ဖက်တာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီကနေ့တွဲဆုံဘွဲကိုမြန်မာဘက်ကအစိုးရဝန်ကြီးအဖွဲ့တွေအပြင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယသားမကြီးရှီရီဗစ်ကရမ်မစ်စရီနဲ့အိန္ဒိယကိုယ်စားလှယ်အဖွဲ့ဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဝန်ကြီးစွာရချာတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံခဲ့ပါတယ်။